RFA ကိုနားတော်တာဆင်းနေတယ်တော်တာရှင်များမင်္ဂလာပါရှင်ကျမတို့မြမလူအဖွဲ့အစည်းမှာလောကကိုတယောနိုင်ဘဝကိုလည်းတယောနိုင်တဲ့သူတွေအများကြီးရှိပါတယ်ကမောက်ကမတွေတွေ့ကြုံရတဲ့အခါအဲ့ဒီလူတွေရဲ့တယောတတ်ကလိတတ်တဲ့အထစ်အငေါ့တွေဥပမာတွေကကျမတို့ဘဝတစ်လျှောက်လုံးဆက်ဆက်တွေးထင်နိုင်တဲ့အကြောင်းအရာတွေနဲ့ထိမိနေတတ်ပါတယ်နေမျိုးလေးတစ်မျိုးကပဒိန်းဆရာတစ်ယောက်ကဖျားတဆူကိုလက်ညှိုးညွှန်ပြပြီးကျမကိုပြောပူးပါတယ်ဒီဖျားကြီးကိုပြုပြင်မှုရက်ထွဲရွာတဲကသူတချို့စူးစားကြတယ်ဖျားကြီးပြုပြင်မှုအလှူငွေရှာကြရောအလှူကံအတွက်သုံးတဲ့ထွေလာကြီးမီးဆက်ဖိုးပါအပါဇရိတ်တွေနှုတ်စင်းရှင်းတော့ဖျားမရရန်ဆူပြီးကျွေးစင်းထွက်လာတယ်ဖျားကြီးသူ့ဖာသာနေဘာမှမဖြစ်ဘူးသူတို့လုံမှဖျားမရရန်ဖြစ်လာတာတဲ့ကျမတို့လူအဖွဲ့အစည်းအတွင်းမှာရောဖျားမရရန်တွေဘလောက်များနေပြီလဲစဉ်းစားဆင်ခြင်စရာပါလွတ်လပ်ငြိမ်းချမ်းပန်းရံလန်းလူမှုကွန်ရက်ကတော့အလှရှင်နဲ့အလှခံပုဂ္ဂိုလ်အဖွဲ့အစည်းတွေအတွက်အမှုပညာတရားတစင်းထိုးပေးခြင်းသာဖြစ်ပါတယ်ဆိုတဲ့အကြောင်းမတ်သက်လျာဦးကအခုလိုဆွေးနွေးပြောဆိုခဲ့ပါတယ်ကျမတို့အဖွဲ့ကိုဒေသအသီးသီးမြို့နယ်အသီးသီးကအဖွဲ့တွေကအကူအညီတောင်းကြပါတယ်ခရီးလက်မှတ်ပို့ပေးတာလည်းရှိပါတယ်လူကိုယ်တိုင်လာခေါ်တာလည်းရှိပါတယ်တခါတလေအကူအညီတောင်းတဲ့အဖွဲ့ကတကယ်ကိုစိုက်စရာငွေမရှိဘူးအမှန်တကယ်အခက်ခဲရှိနေတယ်ဆိုရင်ကိုယ်စီနဲ့ကိုကျမတို့တွားဆူကြပါတယ်တီးဝိုင်းပစ္စည်းတွေကို NLD အမတ်ဒေါ်ဖြူဖြူသင်းကားနဲ့တဲကြရတာများပါတယ်88မျိုးဆက် NLD အစရှိတဲ့အဖွဲ့အစည်းကသူတွေကလည်းကျမတို့ကိုကူညီပေးတာတွေရှိပါတယ်6မြို့မှာရေကားဝယ်ဖို့အလှခံအတွက်ကျမတို့ကိုသူတို့ကိုယ်တိုင်လာခေါ်ပါတယ်ရေဆိုတာလူတွေတကယ်လိုအပ်တာပါမိုးခေါင်ရေရှားဒေသအတွက်ရေကဘလောက်အသုံးဝင်နေဆိုတာကျမတို့ကိုချင်းစာနိုင်ခဲ့ပါတယ်လက်ရက်တွင်းတဲတွင်းကနေရေရဖို့တဏီကုံစောင့်ခတ်ရတဲ့နေရာတွေရှိပါတယ်တစိမ့်စိမ့်ထွက်လာတဲ့လက်ရက်တွင်းတဲတွင်းကရေကိုဒေသခံတွေတဏီကုံခတ်ရတယ်လို့မနှောဖြူအဖွဲ့ကသူတွေစီစဉ်ပေးထားတဲ့ဆန်နှဘိန်းကားပေါ်မှာတဏီကုံနေပြီးတမျိုးလုံးပတ်အလှခံထွက်ရပါတယ်ကျမတနေတဲ့တချင်းပုတ်ရီ20ကျော်စိုခဲ့ရတဲ့မြို့ပါတဲတွင်းတွေကထွက်လာတဲ့ရေကြီးကိုတောက်ရလို့အမောပြေရတယ်လို့မြို့ကန်တွေရဲ့စေတနာတရားတရားကြောင့်လဲကျမတို့အမောပြေခဲ့ရပါတယ်အလှငွေ300ရခဲ့ပါတယ်မြို့လူထုရှေ့မှာပဲပန်းရံလန်းလူမှုကွန်ရက်ကအဲ့ဒီအလှငွေကိုဓာတ်ရိုက်ပေးအပ်ခဲ့ပါတယ်ကျမတို့ကချင်းစစ်ပွဲအတွက်တောင်ကြီးမှာတီးဆိုခဲ့ရပါတယ်ကျမတို့ပတ်ဝန်းကျင်မှာစစ်ပွဲကြောင့်တေးချေပျက်စီးရတာကိုမမြင်ချင်ပါဘူးစစ်ပွဲဆိုတာတိုက်တာနေအိမ်အဆောက်အဦတွေတင်ပျက်စီးရတာမဟုတ်ပါဘူးလူအသည်းနှလုံးတွေပါကြေကွဲပျက်စီးရတာပါအိမ်မွေးကြက်လေးပခုံးတင်စစ်ပြေးနေရတဲ့စစ်ပြေးဒုက္ခတဲ့အဖိုးအိုတွေမိဘနဲ့အတူမနေရတဲ့ကလေးတွေကိုမြင်ရတော့ကျမစာနာစိတ်ဖြစ်မိပါတယ်စာသင်ခန်းနဲ့စာသင်နေရမယ့်အရွယ်ဘဝရှင်သန်ဖို့လုံခြုံဖို့တော်တယ်တောင်းတယ်တလိဆန်တွေလိုအကာအကွယ်မဲ့ပြေးလွှားပုန်းအောင်နေရတဲ့စစ်ပြေးဒုက္ခတွေအတွက်ကျမတို့တတ်နိုင်တဲ့အမှုပညာနဲ့ကူညီခဲ့ရတာကိုအမြဲအမှတ်ရနေမှာပါ။အောင်ဆန်းစိတ်တဲ့ငိမ့်ချမ်းရင်မြင့်စီးဒီခွေထုတ်ပါမယ်။ဒါကကျမတို့အမှုပညာအတွက်ထုတ်မှာပါ။အမှုပညာသမားတစ်ယောက်အနေနဲ့အမှုပညာကိုလွတ်လွတ်လပ်လပ်လှလှပပဖန်တီးပြီးစတိတ်ရှိုးတွေမှာတချင်းဆိုကြနေတာပေါ့။တခါတလေကျမတို့ကိုကိုကိုအားပေးကြရပါတယ်ဒီတဲ့အခြေခံကြတာမရှိဘူးမြို့လေကောင်나ยีစင်ရှိဈေးရှိလမ်းဘေးပလက်ဖောင်းပေါ်မှာတီဆူရတာကိုပေါ့စတိတ်ရှိုးပေါ်မှာလို့စမှတ်ကြကြမှာဖြစ်တော့တခြားအဆူတော်တွေကတပွဲလောက်ဆူပြီးမလိုက်ချင်ကြတော့ပါဘူးဘလို့နေရာမှာစားရမှာဆိုရင်မလို့အပ်တဲ့နေရာမှာပိုးပြီးကုန်တတ်ပါတယ်ကျမတို့ဧည့်သည်အတွက်အိမ်ရှင်မှာတာဝန်မကြီးစေချင်ပါဘူးအင်းရှင်ရဲ့ပရဟိတစေတနာကိုသိသောအဖြစ်ဧည့်သည်ကတာဝန်ကျေသင့်တယ်လို့ခံယူထားပါတယ်။ဒါကြောင့်ဘုန်းကြီးเจ้าမှာစုတဲဆိုလဲကျမတို့တဲခိုကြပါတယ်။ဘုန်းကြီးเจ้าကဟင်းမောင်းဆိုတဲ့ဟင်းကြံတွေစုချက်ထားတဲ့ဟင်းတမျိုးတည်းနဲ့လဲထမင်းစားနိုင်ပါတယ်။ပရဟိတလုပ်ငန်းမှာလဲစိန်ခေါ်မှုတွေအများကြီးပါ။ဟင်းသရ NLD အဖွဲ့ကဘကပညာရေးရံမုံငွေအတွေ့တချင်းဆိုဖို့ကျမတို့အဖွဲ့ကိုလာခေါ်ပါတယ်။နှစ်ရက်စုခဲ့ရပါတယ်ဘုံကြီးចောင်းမှာနှစ်ရက်နေခဲ့ရပါတယ်ဘုံကြီးចောင်းမှာအကာရံတွေမရှိသေးပါဘူးက ကျောင်းအပေါ်မှာပဲကလေးတွေကိုစာတင်ပေးကြတာပါအဲ့ဒီကလေးတွေကိုမြင်တော့ကျမကိုချင်းစာတယ်အခမဲ့ကျောင်းတွေမှာတင်ထောက်ကူပစ္စည်းမပြည့်စုံရှာပါဘူးကျောင်းသားကျောင်းသူကလေးငယ်တွေရဲ့မပြည့်စုံတဲ့ရှားပါတဲ့ဘဝကိုမြင်နိုင်သူတို့ဘဝကိုပြည့်စုံစေချင်ပါတယ်သူတို့တွေကိုမြင်ရတိုင်းငါတို့အလုတ်ဆက်လုပ်ရအောင်မယ်လို့ခံစားမိပါတယ်ဒါရင်ထဲကလာတဲ့စကားပါမြို့မှာရတဲ့အလှငွေကိုဖုံးတော်ကြီးလက်ထဲထည့်တော့ဘကကျောင်းမှာပညာသင်နေတဲ့ကလေးငယ်တွေကကျမတို့အတွက်ဖျားရှိခိုးဆူတောင်းမြတ်တာပို့ပေးကြပါတယ်ချိုးသားတဲ့ဆူတောင်းတန်ကမလျှော့တဲ့ဇွဲလုံးလာနဲ့ပရဟိတဆက်လုပ်ဖို့ကျမကိုတွန်းအားပေးလိုက်တာပါတဲ့လူသားတွေတယောက်နဲ့တယောက်မေတ္တာထားကြပါဖြူစင်ကြပါလို့ဆိုခဲ့တဲ့အစိုးရမတ်သက်လျောက်ဦးရဲ့ပရဟိတအလင်းမြမပြီအနှံ့လင်းလဲ့နေပါပြီပရဟိတသချင်းငှက်ကလေးအမြင့်ဆုံးပြန်နိုင်မယ်ဆိုတာကျမယုံကြည်နေလျက်ပါတောတာရှင်မြားမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ